ကိုဗစ် -19 ကူးစက်နဲ့အဆုတ်ရောင်ယောဂဆက်လက်ပြန့်ပွားနေရတဲ့အမျှအဲ့ဒီယောဂကိုမြင်းမြန်းဆန်ဆန်နဲ့စမ်းသပ်စစ်ဆေးနိုင်မှုကယောဂပြန့်နှံ့မှုကိုဟန်တားရမှာအရေးကြီးပါတယ်။အမေရိကန်ပြည်ထောင်စုရဲ့မှာလည်းယောဂကိုထိထိရောက်ရောက်တားဆီးနိုင်မှုတစ်နေ့ကိုစမ်းသပ်ကရိယာပေါင်း၄သန်းကျော်လိုအပ်တယ်ဆိုတဲ့လေ့လာသုံးသပ်ချက်တွေလည်းရှိပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံရဲ့ယောဂပြန့်ပွားနေတာ6လကြာမြင့်နေပြီဖြစ်ပြီးစမ်းသပ်နိုင်တဲ့နှုံကတော့တနည်းကိုတန်းမပြေသေးပါဘူး။အခုနောက်ဆုံးဒီဖြန့်ထုတ်လုပ်ထားတဲ့မြန်နှုံးမြင့်စမ်းသပ်ကိရိယာတွေကတော့ယောဂပြန့်ပွားမှုတားဆီးကိုအထောက်အကူပြုမှာဖြစ်ပါတယ်။လောလောဆယ်မှာ COVID-19 စစ်ဆေးဖို့ PCR နဲ့ antigen စမ်းသပ်မှုပုံစံနှစ်မျိုးကိုအသုံးပြုနေကြတာပါ။ PCR နည်းလမ်းကရလဒ်ပို့ပြီးတော့မှန်ကန်နေတဲ့ဓာတ်ခွဲနမူနာတွေကိုဓာတ်ခွဲကန်းကိုပို့ရတာကြောင့်ရလဒ်ကိုသိရဖို့နိုင်ပိုင်းကနေသတင်းပတ်တွေအထိကြာတတ်ပါတယ်။ antigenဒီကတော့ PCR လိုအဆင်မများတယ်လို့တိကျမှုလဲ PCR လောက်မရှိပေမဲ့မိနစ်30အတွင်းမှာ virus ကိုရှိမရှိကိုသိနိုင်ပါတယ်။နောက်ဆုံးတီထွင်ထုတ်လုပ်လိုက်တဲ့စမ်းသပ်ကိရိယာကတော့နှာခေါင်းဒါမှမဟုတ်အာခေါင်ထဲကနေဂွန်းတိုးပတ်နဲ့ယူထားတဲ့ဓာတ်ခွဲနမူနာကိုအထူးပြုလုပ်ထားတဲ့ဘူးရွက်ကိုထည့်ပြီးတော့ပါမုတ်ကျင်ဆက်အရွယ်ရှိတဲ့ဆက်နဲ့စမ်းသပ်နိုင်မှာဖြစ်ပါတယ်။ဒီတိကျတဲ့ PCR နည်းနဲ့စမ်းသပ်ကိရိယာကတာမန်ဆရာဝန်ရဲ့စီကံနဲ့မှာပဲ15မိနစ်ကနေမိနစ်30အတွင်းမှာအဖြေကိုသိနိုင်မှာဖြစ်ပါတယ်။နောက်ဆုံးတော့အဲ့ဒီကိရိယာမျိုးကွဲကိုအခုအခါမှာ American အစားအသောက်နဲ့စီးပွားကုကွေးဌာနကအရေးပေါ်သုံးစွဲခွင့်အတည်ပြုပေးလိုက်ပြီးဖြစ်ပါရဲ့ရှင်။